မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းနဲ့တိဆုံမှုနှုန်းမြင့်တက်နေတဲ့အပေါ်နိုင်ငံတိုင်းမြန်မာဘုက္ကတော်ဆန်းစုကြည်ကစက်တင်ဘာလ28ရက်နေ့ကစီရင်မိန့်ခွန်းပြောကြားခဲ့ရမှာ COVID-19 အမြန်စစ်ဓာတ်ခွဲစမ်းသပ်ကိရိယာတွေရောက်ရှိလာပြီးဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးမှုပိုလုံနိုင်မှာဖြစ်တာကြောင့်ယောဂပိုးတွေ့ရတယ်ပိုများလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ
်။ဒီလိုဒီယောဂပိုးတွေ့ရှိတာနဲ့ပတ်သက်လို့ဟိုတောက်ချန်နေတော့ကျွန်မပြောပါတယ်ဟိုတောင်ကိုရီးယားနေပြီးတော့အမြန်ပေါ့နော်ဒီယောဂပိုးရှိမရှိကိုညီများစွမ်းစားနဲ့မှန်မှန်ကန်ကန်စစ်ဆေးနိုင်တဲ့ antigen test kit တွေရဖို့ရှိတယ်လို့ကျွန်မပြောခဲ့ပါတယ်။ဒါရက်ပိုင်းတွေးရအောင်မယ်ဆိုတော့ကျွန်မပြောတဲ့အတိုင်းပဲကိုရက်ပိုင်းတွေးရောက်ပါပြီ။ဆိုတော့မနေ့ကဆိုလို့ရှိရင်ကျွန်မတို့အစိုးရဝယ်တဲ့နှစ်သိန်းထဲမှာဆိုလို့ရှိရင်6,000ရောက်ပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်3,000 4,000ရောက်ပူရှိတဲ့အခါကျတော့ဒီနှစ်သိန်းစလုံးဟာဒီနေ့ပြည်မှာဖြစ်ပါတယ်မနေ့ကနေစပြီးတော့ဒီမျိုးနဲ့ခင်ဆေးရုံတွေမှာစပြီးတော့ဒီဆန်တတ်တဲ့ test kit ကိုသုံးမှာဖြစ်ပါတယ်နောက်မနေ့ချက်မှာလေကိုရီးယားကြောင့်ကိုရီးယားဆိုတာနေဘလူဒန်းနဲ့ဒီ test kit တွေက9,000ရောက်ပူရှိပါတယ်အဲ့တော့စပြီးတော့ဒီမြန်မာစစနဲ့မှန်မှန်ကန်ကန်ဆန်တတ်နိုင်တဲ့ test kit တွေကိုသုံးပြီးဆိုလို့ရှိရင်ယောဂပိုးရှိတာတွေပို့ပြီးတော့တွေ့လာလို့ဖြစ်ပါလိမ့်မယ်။ဘာဖြစ်ဆိုမြန်မြန
်နေစဉ်ဓာတ်ခွဲစစ်ဆေးမှုနှုန်းဘယ်လောက်ထိတိုးမြင့်လောက်ဆောင်နိုင်မလဲဆိုတာကိုတော့နိုင်ငံတော်ပညာပုဂ္ဂိုလ်ကအသေးစိတ်ကြေညာသွားခြင်းမရှိပါဘူး။စက်တင်ဘာလ28ရက်နေ့ညပိုင်းမှာတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမြန်မာနိုင်ငံမှာ COVID-19 အသေးပြုလူနာသေ169ဦးထပ်မံတွေ့ရှိခဲ့တယ်လို့ကြေညာခဲ့ပါရယ်။ဒါကြောင့်ကူးစက်သူစုစုပေါင်း 11,632 ဦးရှိသွားပြီဖြစ်ပါရယ်။24နိုင်ရဲ့အတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း 9,569 ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေ900နီးပါးတွေ့ရှိခဲ့တာဖြစ်ပါရယ်။သေဆုံးသူ30ယောက်လည်းထပ်တိုးရယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း256ယောက်ရှိပြီဖြစ်ပါရယ်။